Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တိုင်းရဲ့2015ခုနှစ်မေလ28ရက်ကြာသပတေးနေ့ညနေပဲ6:00ခွဲကနေ9:00ထိအစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုညနေအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မလေးရှားနိုင်ငံတောလွင်တနေရာကအလောင်းတွေမြုပ်ထားတဲ့နေရာမှာလူပေါင်း139ရောက်ကိုမြုပ်နှံခဲ့တဲ့ထောက်ထားတွေတွေ့ခဲ့ရတဲ့အကြောင်းမလေးရှားအစိုးရကပြောလိုက်ပါတယ်။အချင်းဖြတ်ခြားဆားမှုဆွဆွဲချက်တွေနဲ့ကမ္ဘာ့ဘောလုံးဖွဲ့ချုပ် FIFA ရရှိကိုတရားစွဲဆိုတာခံခဲ့ရပြီးနောက်မှာပဲဖွဲ့ချုပ်တွင်ပြုရင်ပြောင်းလဲမှုတွေလုပ်ဖို့ငွေချေးထောက်ပံ့ကူညီနေတဲ့ဖွဲ့စည်းတွေကတောင်းဆိုလိုက်ကြပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒေါက်ခင်မြို့သက်နဲ့တူညင်ညာပေးမှာပါ
။ဒီနေ့သတင်းလွှာတွေထဲမှာတော့ဒီထိုင်းမြန်မာထိုင်းနယ်စပ်မလေးရှားဘက်ခြမ်းမှာရာနဲ့ချီတဲ့ရုပ်လောင်းတွေတွေ့ခဲ့ပြီးတဲ့နောက်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးမလေးရှားပြည်ထောင်ရေးဒုဝန်ကြီးကအခုလိုပြောပါတယ်။
Inspector General of Police is going to communicate with Inspector General of Police Thailand maybe today maybe tomorrow on the question of
Thai နိုင်ငံနဲ့ပူးပေါင်းဆောင်ရွက်ဖို့ဆက်သွယ်မယ့်အကြောင်းပြောပြချက်နဲ့အတူအရှိတအောင်ရှာပင်လည်းဖြင့်တွင်လေတွင်နဲ့မျိုးနေသူတွေရဲ့အရေးဖြစ်ရှင်ဖို့ဒေသတွင်းနိုင်ငံတွေတွေ့ဆုံဆွေးနွေးကြမယ့်အခြေအနေဖုံးပြောဆိုကအတွက်ငားရခိုင်နှုတ်အခွန်ကောက်ခံမဲ့စနစ်ကိုနောက်နှစ်အထိရွှေ့ဆိုင်းထားဖို့အတွက်ပြည်ထောင်စုလွှတ်တော်မှအတည်ပြုထားလိုက်ပါတယ်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မြို့သက်တို့ကကြီးညာပေးကြပါမယ်ရှင
်ထိုင်းနိုင်ငံနဲ့နယ်စပ်နီးမလေးရှားနိုင်ငံတောရန်တနေရာကလူသေးအလောင်းတွေကိုမြေမြုပ်ထားရနေရာမှာလူပေါင်း139ရောက်ကိုမြုပ်နှံခဲ့တဲ့ထောက်ထားတွေတွေ့ရတဲ့အကြောင်းမလေးရှားပြည်ရဲ့ဝန်ကြီးဌာနဒုတိယဝန်ကြီးကပြောပါရယ်ကျင်းနေချင်းမှာလူသေးအလောင်းတစ်လောင်းထက်ပိုမြုပ်ထားနိုင်တယ်လို့အစိုးရမှတန်တရားပြစ်ခဲ့ကြပေမဲ့တယောက်ချင်းစီမြုပ်နှံထားတာကိုသာတွေ့ရတဲ့အကြောင်းဒုဝန်ကြီး192 N ကိုချာဖာကဒီကနေ့ပဲပြောတဲ့တင်းနောက်တွေကိုပြောခဲ့တာပါလူမောင်ခိုသူတွေကမြုပ်နှံခဲ့တယ်လို့တန်တရားရှိနေရတဲ့အလောင်းတွေကိုမွတ်စလင်ထုံးနှံဆင်လာတိုင်းအဝတ်ဖြူတွေနဲ့ပတ်ပြီးမြုပ်နှံထားတာတွေ့ရတယ်လို့လည်းပြောပါရယ်အလောင်းနဲ့မြုံနှံထားရနေရာတွေကိုရှာဖွေတွေ့ရှိခဲ့တဲ့အကြောင်းမလေးရှားရဲတပ်ဖွဲ့အကြီးကခါလစ်တဘူဖွဲ့ကတနင်္လာနေ့ကကြေညာခဲ့ချိန်မှာတော့လူမောင်ခေါ်သူတွေရဲ့စခန်းနေလို့ယူဆရတဲ့နေရာပေါင်း28ခုကိုပေါ်ထုတ်နိုင်ခဲ့ပြီးစခန်းတစ်ခုမှာလူ20ကနေ300လောက်ထိနေခဲ့ကြပုံရတယ်လို့လည်းပြောဆိုထားတာပါအလားတူတော်ရင်စခန်းတွေနဲ့အလောင်းနေမြုံနေရနေရာတွေကိုထိုင်းနိုင်ငံဘက်ချမ်းမှာလည်းဒီလာဇမ်းမိုင်းတို့ကရှာဖွေတွေ့ရှိခဲ့ကြပါတယ်မြန်မာနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေကရွှေ့ပြောင်းနေထိုင်သူတွေကိုထိုင်းနိုင်ငံကတဆင့်မလေးရှားအင်ဒိုနီးရှားစတဲ့နိုင်ငံတွေကိုလူမောင်ခိုသူတွေတရားမဝင်ပို့ဆောင်ရောက်ကအရှိတောင်အရှာတီသားမှာလူမောင်ခုံမှုပြဿနာနဲ့ရင်ဆိုင်နေရတာပါမကြသေးရင်လတွေမှာဆက်လက်ရင်းနဲ့ပြည်လည်ပြင်ကိုဖြတ်သန်းပြီးဒေသရင်းနိုင်ငံတွေကိုဝင်ရောက်ဖို့ကြိုးပမ်းမှုတွေအကြီးအကျယ်ရှိခဲ့တဲ့အတွက်လည်းပြဿနာကိုဖြေရှင်းနိုင်ရေးမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း18နိုင်ငံနဲ့ကုလသမဂ္ဂနိုင်ငံတကာအကူအညီပေးဖွဲ့စည်းတဲ့မနက်ပတ်ထိုင်းနိုင်ငံဘန်ကောက်မြို့မှာတွေ့ဆုံဆွေးနွေးကြဖို့လည်းစီစဉ်ထားပါတယ်
။အာရှပစိဖိတ်ဒေသရင်းလုံခြုံရေးအတွက်အမေရိကန်တို့အနေနဲ့အဓိကအင်အားဖြစ်တဲ့နောက်ထပ်နှစ်တွေကြောင်းဆက်ပြီးရှိသွားလိမ့်မယ်လို့အမေရိကန်ကာကွယ်ဝန်ကြီးအက်ရှ်တန်ကာတာကမနေ့ကပြောသွားခဲ့ပါတယ်။ဒါအပြင်တောင်တရုတ်ပင်လယ်ပြင်နဲ့တရုတ်တို့ကကျွန်းတစ်ခုတည်ဆောက်နေတာကိုချက်ချင်းရပ်ဆိုင်းလိုက်ဖို့လည်းသူကတောင်းဆိုလိုက်ပါတယ်။အာရှတိုက်ထက်ကတရုတ်ပါဝင်နိုင်ငံအလုံးအနေနဲ့ကျွန်းပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးအငင်းပွားနေတာတွေအတွက်စီးရေးလှုပ်ရှားမှုတွေကိုရပ်ဆိုင်းပြီးငင်းကျန်းတဲ့နည်းနဲ့ဖြေရှင်းချဖို့အတွက်ဟဝိုင်ယီပလဲစိတ်ကံကိုအလဲရောက်နေတဲ့အချိန်မှာအခုလိုပြောသွားတာပါ။ဒီလှုပ်ရက်တွေအလုံးချက်ချင်းရပ်ဆိုင်းလိုက်ဖို့နဲ့ရေရှည်ခံတဲ့ရပ်ဆိုင်းမှုမျိုးဖြစ်ဖို့အတွက်လည်းမစ္စတာကာတာကတိုက်တွန်းခဲ့ပါတယ်။တရုတ်တွေရဲ့လှုပ်ရက်ဟာအာရှပစိဖိတ်ဒေသရင်းနိုင်ငံတွေကိုပုံစံတစ်မျိုးနဲ့အတူပူးပေါင်းလာစေတဲ့အပြင်ဒေသရင်းအမေရိကန်တို့ရဲ့ပါဝင်ပတ်သက်မှုကိုပိုပြီးတိုးလာစေတယ်လို့ဆိုပါတယ်။နိုင်ငံတကာဥပဒေအရခွင့်ပြုထားတဲ့ဘယ်နေရာကိုမဆိုအမေရိကန်တို့အနေနဲ့လေကြောင်းရေကြောင်းနဲ့တွားပြီးလှုပ်ရှားရလိမ့်မယ်လို့လည်းသူကပြောပါတယ်။တရုတ်မလေးရှားဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေအပါအဝင်အာရှနိုင်ငံအတော်များများကသူပိုင်ကိုပိုင်အငင်းပွားနေတဲ့ spreadless ကျွန်းစုတွေထဲမှာတရုတ်တို့ကကျွန်းနှချွန်းကိုတည်ဆောက်နေတာပါ။စီးရင်အင်အားတောင့်တင်းတဲ့တရုတ်တို့နယ်မြေပိုင်ဆိုင်မှုအငင်းပွားတဲ့ကိစ္စမှာပိုးပြီးမောရှိနေခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကဒီကျွန်းပေါ်အမေရိကန်ထောက်လှမ်းရေးလင်းပြန်တန်းတာကိုထွက်သွားဖို့တရုတ်တို့ကအမိန့်ပေးခဲ့ပေမဲ့ဒါဟာနိုင်ငံတကာရေပိုင်နဲ့ပေါ်ပြန်တန်းတာဖြစ်တဲ့အတွက်ထွက်သွားဖို့ညှဉ်းဆန်းခဲ့တယ်လို့ပင်တဂွန်ကပြောပါတယ
်အမေရိကန်ပြည်သူကပြည်내ကိုယ်ခုနဲ့တောင်ကိုရီးယားနိုင်ငံကအရက်ပတ်တုံးတက်ခွဲခွန်းတွေကိုအမေရိကန်စစ်တပ်ကတောင်တန်းရောဂါဗိုင်းရပ်စ်ပိုးနမူနာတွေကိုမတော်တဆပေးပို့မိခဲ့ပြီးတဲ့နောက်လူပေါင်း20ကျော်ကိုကြိုတင်ကာကွယ်တဲ့အနေနဲ့စစ်ကူတာပေးနေရပါတယ် မရိကန်ကတပ်ခွဲကဝန်ထမ်း၄ဦးဖြင့်တောင်ကိုရီးယားနိုင်ငံဆိုမျိုးတော်ပြင်ပမှာရှိတဲ့ Ocean Leader စခန်းကဝန်ထမ်း၂၂ယောက်တို့ဟာအမေရိကန်နောက်ပတ်ချံဟူတာပြည်နယ်မှာရှိတဲ့စစ်စခန်းတစ်ခုကနေတင်ပို့လိုက်တဲ့ဒေါင်းတန်းရောဂါကူးစက်ခံမဲ့အန်ဒီယန်နဲ့ကြုံခဲ့ရတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေပြောဆိုခဲ့ကြတာပါ။ဇီဝပုံမှားတွေရဲ့ချင်းချောက်မှုအန်ဒီယန်တွေကိုလက်တွေ့ကြုံရတဲ့အခါသိရှိနိုင်အောင်စမ်းသပ်ဖို့ရည်ရွယ်ထားတဲ့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ရဲ့အစီအစဉ်ကဒေါင်းတန်းရောဂါဗိုင်းရပ်စ်ပိုးအသေးတွေကိုတင်ပို့ရမှာဖြစ်ပေမဲ့မတော်တဆမှားယွင်းပြီးလူသေလောက်တဲ့အထိအန်ဒီယန်ရှိတဲ့ဗိုင်းရပ်စ်ပိုးအရှင်တွေကိုပေးပို့ခဲ့တာဖြစ်ပါတယ်။ဝါရှင်တန်မြို့တော်နီးကမေရီလန်းပြည်နယ်မှာရှိတဲ့တပ်ခွဲကကတော့ပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းမှာဗိုင်းရပ်စ်ပိုးအရှင်တွေကိုလက်ခံရရှိခဲ့ပြီးတော့သက်ဆိုင်ရာတာဝန်ရှိသူတွေကိုအကြောင်းကြားခဲ့တာပါ။
ထိုင်းနိုင်ငံမှာ2008ခုနှစ်တုန်းကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေအတွင်းဝန်ကြီးချုပ်ရုံးကိုအတင်းချို့ဖောက်ဝင်ရောက်ခဲ့မှုနဲ့ရှက်အင်းကြီးအဝဝဆန္ဒပြသူ6ဦးကိုထိုင်းတရားရုံးကထောင်ဒဏ်2နှစ်စီချမှတ်လိုက်ပါတယ်။ဘန်ကောက်ကတရားရုံးတစ်ခုမှာဒီကနေ့ဇန်နဝါရီနေ့မှာချမှတ်လိုက်တာပါ။တရားခဏတွေဟာခြံစည်းရိုးကိုကျော်တက်ပြီးအဆောက်အဦတွေကိုတော့ဖျက်ပြီးဝင်ရောက်ခဲ့တာဖြစ်ပြီးဒီလောက်ရဟာတခြားထိုင်းနိုင်ငံသားတွေရဲ့ရပိုင်ခွင့်ကိုပါထိခိုက်စေတယ်လို့ဆိုပါတယ်။ဆုံဒီလင်တန်ကိုသတင်းဌာနကြီးအပါအဝင်အပြစ်ကျူးလွန်ခဲ့သူတွေဟာဆန္ဒပြပွဲတွေကိုဥဆောင်နေလို့ဆွဆွဲခံကြရတာပါသူတို့ကိုအာမခံနဲ့ပြန်လွှတ်ပေးခဲ့ပြီးသူတို့ရဲ့ရှောက်လက်ချက်တွေကိုတော့ဆိုင်းငံ့ထားပါတယ်။2006ခုနှစ်တုန်းကထိုင်းမှာအဲ့ဒီချိန်ကဝန်ကြီးချုပ်တာဝန်ထမ်းဆောင်နေတဲ့ Taksin Shinawat ကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုရှက်ဝဝတ်တွေကစတင်ခဲ့တယ်လို့အဲ့ဒီနှစ်မှာပဲစစ်တပ်ကအာဏာသိမ်းပြီး Mr. Taksin ကိုဖြုတ်ချခဲ့တာပါ။နောက်နှစ်နှစ်ကြာမှလည်းနောက်ဝန်ကြီးချုပ်ဆုံချန်းဝန်ဆော်ဝတ်ကို Mr. Taksin နဲ့ပတ်သက်မှုရှိတယ်ဆိုပြီးနောက်ထပ်ဆန္ဒပြမှုတွေလှောက်ဆောင်ခဲ့တာဖြစ်ပါတယ်။ဒီ2008ဆန္ဒပြမှုမှာပါတဲ့တရားခဏတွေဟာဝန်ကြီးချုပ်ရုံးကိုအတင်းဝင်ရောက်ခဲ့မှုပြန်ဘန်ကောက်ကအဓိကလေးစိတ်တစ်ခုမှာသတင်းတပတ်ကြော်ကြားဝင်ရောက်နေအောင်ယူထားတာနဲ့ပတ်သက်ပြီးလဲတရားဆွဲဆိုခံရတာဖြစ်ပါတယ်။အဲ့ဒီအချိန်ကလေးစိတ်မှာနိုင်ငံခြားခီးတော်တွေထောင်းနဲ့ချီပြီးတောင်းတင်နေကြတာဖြစ်ပါတယ
်။ UAVE ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကမ္ဘာပေါ်လုံးဖွဲ့ချုပ် FIFA အစိုးရရရှိရေးပေါ်အကျင့်ပြတ်ချဆမှုနဲ့စတင်စုံစမ်းစစ်ဆေးနေပြီဖြစ်တဲ့အကြောင်းအမေရိကန်နဲ့ဆွစ်ဇာလန်နိုင်ငံတို့ကကြေညာလိုက်ပြီးနောက်မှာပဲအဖွဲ့ချုပ်အတွင်းပြည်ရင်ပြောင်းလဲမှုတွေလုပ်ဖို့ငွေကြေးထောက်ပံ့ကူညီနေတဲ့ဖွဲ့စည်းတွေကတောင်းဆိုလိုက်ကြပါတယ်။အကျင့်ပြတ်ချဆမှုတရားမဝင်ငွေကြေးလွှဲပြောင်းမှုငွေမဲခွာခြားမှုတွေပါဝင်ဆွဲချက်မြောက်များနဲ့ FIFA အစိုးရရရှိ14ယောက်ကိုတရားဆွဆိုလိုက်ကြောင်းအမေရိကန်တရားရေးဝန်ကြီးဌာနကမနေ့တုန်းကကြေညာခဲ့ပြီးနောက်မှာပဲ credit အကျွေးကတ်လုပ်ငန်းဖြစ်တဲ့ visa ကတော့အပြင်းထန်ဆုံးဝေဖန်ခဲ့တာပါ။ဗီဇာကုမ္ပဏီအနေနဲ့အကြီးအကျယ်မကြေမနက်ဖြစ်ခဲ့ရတဲ့အကြောင်းနဲ့ပြုရင်ပြောင်းလဲမှုတွေမလုပ်ဘူးဆိုရင် FIFA အဖွဲ့ချုပ်ကိုကမ္ဘာကတလို့ကူညီနေတဲ့အစီအစဉ်တွေကိုပြန်သုံးသပ်မယ်လို့လည်းကြေညာချက်မှာဖော်ပြခဲ့ပါတယ်။ Coca-Cola ကုမ္ပဏီကလည်းဆွဆွဲချက်တွေနဲ့ပတ်သက်လို့စိုးရိမ်နေဆိုတာကိုတတလဲလဲပြောဆိုထားတဲ့အကြောင်းနဲ့ FIFA အနေနဲ့ပြဿနာကိုကြေကြေနားနားခိုင်ထွက်ဖြေရှင်းမှုမျှော်လင့်ကြောင်းပြောဆိုခဲ့တယ်လို့ Adidas ကုမ္ပဏီကလည်းပွင့်လင်းမြင်သာမှုတွေရှိဖို့တိုက်တွန်းခဲ့တာပါ။ဒီချိန်ထဲမှာပဲအာရှဘောလုံးအဖွဲ့ချုပ် AFC ကတော့မနေ့ပတ်မှပြုလုပ်မယ့် FIFA ဥက္ကဋ္ဌရွေးပွဲကိုအစီအစဉ်တိုင်းလုပ်ဖို့နဲ့လက်ရှိဥက္ကဋ္ဌဆက်ပတ်လာကိုလည်းထောက်ခံကြောင်းပြောဆိုခဲ့ပါတယ်။ဥရောပဘောလုံးအဖွဲ့ချုပ် UEFA ကတော့ဥက္ကဋ္ဌတည်ယူမယ့်အစီအစဉ်ကို6လဆန်းကန်ထားဖို့နဲ့ FIFA ခေါင်းဆောင်မှုမှာအပြောင်းအလဲလုပ်ဖို့လိုတဲ့အကြောင်းပြောဆိုခဲ့တာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ FIFA အရာရှိတွေပေါ်အမေရိကန်ကတရားဆွဲဆိုလိုက်တဲ့လုပ်ရဟာကမ္ဘာပေါ်ကတခြားနိုင်ငံတွေပေါ်တရားရေးဩဇာအာဏာချက်တွေမှုကျိုးပမ်းမှုဖြစ်တယ်ဆိုပြီးဒီကနေ့ပဲဝေဖန်လိုက်ပါတယ်။
အီရန်ရဲ့နျူကလ িয়ার စီစဉ်တွေနဲ့ပတ်သက်ပြီးအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေပေါင်းတဲ့အဖွဲ့အစည်းကြားတင့်တော်တဲ့ကာလအတွင်းမှာပဲအပြစ်ဒဏ်သဘောတူညီချက်ရဖို့မျှော်လင့်ထားကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျက်ဖစ်ဇာရစ်ကကြေညာရင်းနဲ့မှပြောကြားလိုက်ပါတယ်။ဒါပေမဲ့တောင်းဆိုချက်တွေတိတ်များနေမယ်ဆိုရင်တော့ဒီသဘောတူညီချက်ကိုရနိုင်မှာမဟုတ်ဘူးလို့ဂရိနိုင်ငံကိုရောက်နေစင်မှာပဲသူကပြောကြားခဲ့တာပါ။
ISIS Islam စစ်တွေးကြွားရုံနဲ့တက်ခတ်နေတဲ့ US ဆွေးရထောက်ခံသူတပ်ဖွဲ့တွေကိုလက်ချင်းတင်နှံပေးပြီးလိုအပ်တဲ့ပစ္စည်းကိရိယာတွေပေးရနိုင်မယ့်နည်းလမ်းတွေကို American စစ်ပစံရအရာရှိတွေကရှာဖွေနေကြတဲ့အကြောင်းကာဝေးဝန်ကြီး Ash Carter ကပြောဆိုလိုက်ပါတယ်။ US နိုင်ငံဘက်ကမျိုးတို့အနောက်ဘက် Amber ပြည်နယ်ရဲ့မြို့တော်ကိုစစ်တွေးကြွားရုံမကြသေးရင်ကတိမ့်ပက်လက်တဲ့ဖြစ်ရပ်ကိုကြည့်မယ်ဆိုရင်မြေပြင်တိုက်ပွဲတွေမှာတိုက်ရိုက်ခိုက်ရရှိတဲ့လက်တွဲပစ်တွေလိုအပ်နေတယ်ဆိုတာကိုပြသနေတဲ့အကြောင်းဝန်ကြီး Carter ကသူ့ရဲ့အာရှခီးစင်မှာလိုက်ပါလာတဲ့သတင်းနောက်တွေကိုဒီကနေ့ပြောဆိုလိုက်တာပါ။တစ်ချိန်တည်းမှာပဲ Syria နိုင်ငံကအခိုင်အတန့်ဖွဲ့ခွဲရဲ့ခေါင်းဆောင်ကတော့သူတို့ဖွဲ့နေတဲ့စီးရဲသမရဘရှယ်အဆက်ကိုဖြုတ်ချဖို့အဓိကကြိုးပမ်းနေတာဖြစ်ပြီးအနောက်နိုင်ငံတွေကိုတိုက်ခိုက်ဖို့ရည်ရွယ်မှထားတဲ့အကြောင်းပြောဆိုခဲ့ပါတယ်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာပေးခဲ့တာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစတိုက်ထုတ်လွှင့်ပေးမဲ့အထက်ဒီလူမှောင်ခိုးကုန်ကူးမှုတွေကိုစစ်ဆေးဖော်ထုတ်ရကနေနေဇက်ဒေတာတွေမှာအစုလိုက်ပြုံလိုက်မြုံနှံထားတဲ့ရုပ်လောင်းတွေတွေ့ရှိနေတဲ့အခြေအနေကိုပြောပြပေးပါမယ်လူအစုလိုက်ပြုံလိုက်မြုံနှံထားတာကိုထိုင်းနိုင်ငံမှာရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်မလေးရှားနိုင်ငံဘက်မှလည်းအလားတူလူအစုလိုက်ပြုံလိုက်မြုံနှံထားတာကိုမကြသေးခင်ရက်ပိုင်းတွေတွင်ရှာတွေ့ခဲ့တဲ့အကြောင်းမလေးရှားအာဏာပိုင်တွေကပြောပါတယ်။ထိုင်းနဲ့မလေးရှားနယ်စပ်မိုင်30တလျှောက်နေရာ6နေရာကလူမှောင်ခိုးကူးစခန်း30နီးပါးလောက်ကိုမလေးရှားအာဏာပိုင်တွေရှာတွေ့ခဲ့ပြီးတဲ့နောက်မှာအခုလိုလူအစုလိုက်ပြုံလိုက်မြုံနှံထားတာကိုလည်းတွေ့ခဲ့ကြရတာပါ။ဒီအကြောင်းကိုတော့ကိုအောင်အောင်ကပြောပြပေးပါမယ်ရှင်။
မလေးရှားနဲ့ထိုင်းနယ်စပ်ကလူကုန်ကူးစခန်းတွေမှာလူပေါင်း139ယောက်မြုပ်နှံထားတာကိုတွေ့ရတယ်လို့မလေးရှားနိုင်ငံကဒီကနေ့ကြာသပတေးနေ့မှာပြောဆိုလိုက်ပါတယ်။ရုပ်လောင်းတွေကိုမွတ်စလင်တို့ရဲ့အစဉ်လာအတိုင်းအဝတ်ဖြူနဲ့ပတ်ပြီးမြုပ်နှံထားတာပါ။လွန်ခဲ့တဲ့အပတ်အကုန်မှာဒီမြုပ်နှံထားတဲ့နေရာတွေကိုရှာတွေ့တာဖြစ်ပြီးအခုအခါမှာဒီကိစ္စနဲ့ပတ်သက်လို့ထိုင်းနိုင်ငံနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့မလေးရှားဒုတိယပြည်ထောင်စုဝန်ကြီးဝမ်ဂျူနိုက်တီတူအန်ခုဂျာဖာကပြောပါတယ်။
Inspector General of Police is going to communicate with Inspector General of Police Thailand.
Malaysia ရဲ့စုံစမ်းစစ်ဆေးရာရှိချုပ်ကထိုင်းရဲ့စုံစမ်းစစ်ဆေးရာရှိချုပ်ကိုဒီနေ့ဒါမှမဟုတ်မနေ့ဖန်ဆက်သွယ်ပါလိမ့်မယ်။ဘာလို့လဲဆိုတော့ဒီမြုပ်ထားတဲ့ရုပ်အလောင်းတွေကိုကျွန်တော်တို့ဘက်မှာတဲ့တခြားတစ်ဘက်မှာပို့တွေ့ရလို့ပါ
။မြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟာပိုကောင်းမွန်တဲ့ဘဝတွေကိုမျှွမ်းပြီးသူတို့နေရက်တွေကနေအခုလိုထွက်ခွာလာကြပြီးတဲ့နောက်မှာတချို့ဟာလူမောင်ကူကူစကန်တွေကိုရောက်ရှိလာခဲ့တာပါ။မလေးရှားနိုင်ငံတွေကစကန်တွေမှာဆိုရင်လေလူရာနဲ့ချီနေနိုင်ပြီးအာဏာပိုင်တွေကဒါတွေကိုမျက်ကွယ်ပြုနေတယ်ဆိုပြီးတော့လေဆွဆွဲမှုတွေရှိခဲ့ပါတယ်။မလေးရှားကတော့ဒီလိုဆွဆွဲမှုတွေကိုပယ်ချပြီးသူတို့နေမီပေါ်မှာဒီလိုလူကုန်ကူစကန်တွေမရှိပါဘူးလို့ညင်းဆိုနေခဲ့တာပါ။အခုခါမှာတော့နေမီရှင်းလင်းရေးတွေလုပ်နေပါတယ်လို့ဒုဝန်ကြီးဝမ်ဂျူနိုက်တီကပြောပါတယ်။
Our patrol don't normally go on the top of the hill.
ကျွန်တော်ရဲတပ်ဘက်ဝင်တွေကနေမြေရှင်းလင်းတာတွေလုပ်တဲ့ခါမှာတောင်ကုန်းတွေကိုတော့မတက်ခဲ့ပါဘူး။ဘာလို့လဲဆိုတော့တာမန်လူတွေကတောင်ကုန်းတွေပေါ်မှာမနေကြဘူးလေ
။အဲ့ဒီဒေသဟာတောတောင်ထူထပ်ပြီးသွားလာရခက်ခဲတာကြောင့်ထိုင်းဘက်ချမ်းကနေပဲရှာဖွေတာတွေလုပ်ရမယ်ဆိုပြီးတော့လေသူကပြောပါတယ်။အခုလအစောပိုင်းမှာထိုင်းနိုင်ငံကလူကုန်ကူးမှုတိုက်ဖျက်ရေးကိုအရှိန်မြှင့်လှုပ်ဆောင်လာပြီးတဲ့နောက်ထောင်နဲ့ချီတဲ့ရွှေပြောင်းဝင်ရောက်သူတွေဟာလေစီးဒုက္ခသည်တွေဖြစ်လာပြီးဒါဟာဒေသရင်းပြဿနာတရအဖြစ်လဲကြီးထွားလာနေတာပါအခုရက်သတင်းပတ်တွေအတွင်းမြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား3500လောက်ဟာထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုလေစီးဒုက္ခသည်တွေအဖြစ်နဲ့ရောက်ရှိလာကြပြီးနောက်ထပ်တော်များများလဲပင်လယ်ပြင်ကလေတွေပေါ်မှာရှိနေနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ရွှေပြောင်းဝင်ရောက်သူတွေဟာမလေးရှားနိုင်ငံကိုထိုင်းနိုင်ငံကနေတဆင့်ဝင်ရောက်ဖို့ကြိုးစားလေးရှိပါတယ်ခင်ဗျာ
။ကိုအောင်အောင်ပြောပြခဲ့တာပါရှင်။အခုလိုအရှိတောင်အာရှဒေသကလေစီးပြေးဒုက္ခသည်တွေအရေးဒေသတွင်းနိုင်ငံပေါင်း18နိုင်ငံကကိုယ်စားလှယ်တွေဟာမနေ့ဖန်မေလ29ရက်နေ့မှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။တစ်ချိန်တည်းမှာတော့ပင်လယ်ပြင်မှာလေတွေနဲ့မျောနေကြတဲ့သူတွေကိုအမြန်ဆုံးရှာဖွေကယ်ဆယ်ဖို့အရေးကြီးတယ်လို့လူအခွင့်အရေးအဖွဲ့တွေကပြောပါတယ်။အခုကျင်းပမဲ့အစည်းအဝေးကနေဒေသတွင်းနိုင်ငံတွေပူးပေါင်းပြီးမဖြစ်မနေလိုက်နာသင့်တဲ့သဘောတူညီချက်တွေချမှတ်ဆောင်ရွက်ရမှာဖြစ်တယ်လို့လည်းထောက်ပြနေကြတာပါ။အပြည့်အစုံကိုမခင်ဖြူထွေးကပြောပြပေးပါအောင်မယ်ရှင်။
အာရှဒေသကလေစီးပြေးဒုက္ခသည်တွေအရေးနဲ့ပတ်သက်လို့နိုင်ငံပေါင်း18နိုင်ငံကကိုယ်စားလှယ်တွေမနေ့ပြန်ဘာကောက်ပြုမှာတွေ့ဆုံဆွေးနွေးကြမှာပါ။အဓိကသက်ဆိုင်တဲ့နိုင်ငံတွေနဲ့တခြားနိုင်ငံတွေအားလုံးပူးပေါင်းပါဝင်ပြီးပင်လယ်ပြင်မှာမျောနေတဲ့လေစီးပြေးဒုက္ခသည်တွေကိုရှာဖွေကယ်တင်ပြီးတော့လိုအပ်တဲ့အကူအညီတွေကိုပေးသွားရလိမ့်မယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကပြောပါရယ်။ဒီလိုလှုပ်ဆောင်နိုင်မှုအတွက်အခုကျင်းပမဲ့အစည်းအဝေးကနေဒေသတွင်းနိုင်ငံတွေပူးပေါင်းပြီးမဖြစ်မနေလိုက်နာသင့်တဲ့သဘောတူညီချက်တွေကိုချမှတ်လှုပ်ဆောင်ရလိမ့်မယ်လို့လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့အာရှရေးရာတာဝန်ခံတဦးဖြစ်တဲ့ Phil Robertson ကပြောပါရယ
် We'd like to see a binding agreement first of all the priorities on search and rescue to find the remaining people second we want to
သက်ရနိုင်ငံတွေအနေနဲ့မဖြစ်မနေလိုက်နာဆောင်ရွက်ရမယ့်သဘောတူညီချက်တွေရဖို့လိုပါတယ်အရင်ဆုံးဦးစားပေးလိုရမှာကပင်လယ်ထဲမျောနေတဲ့သူတွေကိုရှာဖွေကယ်ဆယ်ဖို့ပါပြီးရင်တော့ဒီ UNHCR နဲ့ IOM တို့ကိုဒီလူတွေနဲ့တွေ့ဆုံခဲ့ပြီးတော့သူတို့ဟာဒုက္ခသည်တွေလားဒါမှမဟုတ်လူမောင်းခိုးကူးခံရတဲ့သူတွေလားစသဖြင့်စီစစ်တီးပြုတ်ပြီးတော့လိုအပ်တဲ့အကူအညီတွေပေးနိုင်အောင်စီစဉ်ပေးရပါမယ်။နောက်တစ်ခုကတော့မြန်မာအစိုးရအနေနဲ့ Ranger တွေနဲ့ပတ်သက်တဲ့သူ့ရဲ့မူဝါဒကိုပြောင်းလဲပြီးတော့ Ranger တွေအပေါ်မှာခွဲခြားဆက်ဆံမှုတွေလူခွင့်ရေးချိုးဖောက်မှုတွေကိုရပ်တန့်ရပါမယ်။သူတို့တွေနေထိုင်ခဲ့တဲ့ရခိုင်ပြည်နယ်မှာပြန်နေခွင့်ပြုပြီးတော့နိုင်ငံသားအဖြစ်နဲ့လက်ခံပေးရပါလိမ့်မယ်။
မြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုတွေခွဲခြားဆက်ဆံမှုတွေကြောင့်ဒေသတွင်းနိုင်ငံတွေကိုထွက်ပြေးနေကြရသူတွေလို့အများကပြောနေတဲ့ရိုဟင်ဂျာတွေကိုထိုင်းနဲ့မလေးရှားလိုဒေသတွင်းနိုင်ငံတွေကလည်းသူတို့နိုင်ငံတွေထဲကိုအဝင်မခံခြင်းကြပါဘူး
Right now, what we have is Thailand still engaged in a modified push-off policy. And both Malaysia is denying access.
အခုဖြစ်နေတဲ့အခြေအနေကစစ်စည်းပြီးတွေကိုပင်လယ်တဲကိုပြန်တွန်းထုတ်ဖို့ဆိုတဲ့မူဝါဒကိုထိုင်းနိုင်ငံကဆွဲကင်ထားတော့မှတခါဒီမလေးရှားကလည်းသူ့နိုင်ငံကိုရောက်လာတဲ့လူစည်းပြီးတွေကိုနိုင်ငံတကာအဖွဲ့တွေနဲ့တွစ်ဆုံနေမပေးပါဘူး။ဆိုတော့ဒီလူစည်းပြီးတွေကိုကူညီဖို့ဆိုတာတဲ့ရည်တည်ချက်အမျိုးမျိုးနဲ့ဖြည့်ရှင်းနေတာကခက်ပါတယ
်။ကုလူအခြေအနေမျိုးမှာဒီလူစည်းပြီးဒုက္ခတွေအရင်နဲ့ပတ်သက်လို့မနှက်ပြန်အစည်းအဝေးကနေခိုင်မာတဲ့သဘောတူညီချက်တွေရောချမှတ်နိုင်မှာပါလား။Phil Robinson ကတော့ဒီလိုချမှတ်နိုင်ဖို့ဆိုတာမြန်မာအစိုးရဘက်မှာအများကြီးမူတည်တယ်လို့ဆိုပါတယ
် Well I think at this point it's not clear that Burma is prepared to talk in a serious way with its neighbors about the very serious problem of the Rohingya
အခုချိန်ထိမြန်မာအစိုးရအနေနဲ့ရိုဟင်ဂျာကိစ္စကိုအင်းကြီးချင်းနိုင်ငံတွေနဲ့ဘယ်လောက်ထိလေးလေးနက်နက်ဆွေးနွေးလို့ရစိတ်ဆန္ဒရှိလဲဆိုတာကိုဘယ်သူမှသေးသေးချာချာမပြောနိုင်သေးပါဘူးဒီပြဿနာရဲ့အရင်းအမြစ်ကမြန်မာအစိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ပါဒီပေါ်မှာအင်းကြီးချင်းနိုင်ငံတွေကလည်းမြန်မာအစိုးရကိုပြားပီးပြောဆိုတာတွေမလုပ်ခဲ့ပါဘူး။အာဆီယံနိုင်ငံတွေစုံကြတဲ့အခါမျိုးမှာဒီကိစ္စကပြောရမှာပါ။ရိုဟင်ဂျာတွေကိုဒေသအတွင်းနိုင်ငံတွေစီကိုထွက်ပြေးအောင်လုပ်နေတဲ့မြန်မာအစိုးရရဲ့ဖိနှိပ်တဲ့မူဝါဒတွေအဆုံးသတ်ရမယ်ဆိုတာကိုထိုင်း၊မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကပြားပီးပြောရမှာပါ။ဒီကိစ္စကဒေသအတွင်းပြဿနာဆိုပေမဲ့မြန်မာအစိုးရအနေနဲ့ရိုဟင်ဂျာတွေကိုဖိနှိပ်ဆက်ဆံတာတွေအဆုံးသတ်မှဖြစ်မဲ့ကိစ္စပါ။
ပြဿနာရဲ့အရင်းခံကိုဖြေရှင်းဖို့လိုအပ်တယ်လို့တစ်ချိန်တည်းမှာလည်းပင်လယ်ပြင်မှာမျောနေတဲ့လေစီးပြေးဒုက္ခတွေရှာဖွေရင်းနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဒေသတွေအစိုးရတွေအားလုံးဝိုင်းဝန်းလှုပ်ဆောင်မှဒုက္ခတွေကိုအကာအကွယ်ပေးရမယ်ဆိုတဲ့သဘောတူညီချက်ရမှသာဒီအစည်းအဝေးအောင်မြင်နိုင်မှာဖြစ်တယ်လို့လည်းလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။မနက်ပြန်မှာကျင်းပမယ့်အစည်းအဝေးကိုအာရှနိုင်ငံ18နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ကြမယ်အပြင်အမေရိကန်နဲ့ဆွစ်ဇာလန်နိုင်ငံတွေကစောင့်ကြည့်လေ့လာသူတွေနဲ့ UNHCR နဲ့ IOM အဖွဲ့တွေလည်းတက်ရောက်ကြမှာပါ။ဒီတော့တွင်လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကလည်းမြန်မာအစိုးရအနေနဲ့ရိုဟင်ဂျာတွေအပေါ်ခွဲခြားဖိနှိပ်ဆက်ဆံမှုတွေကိုအဆုံးသတ်ဖို့ကိစ္စအပါအဝင်လေစီးပြေဒုက္ခသည်ပြဿနာအရင်းခံကိုလာမယ့်အစည်းအဝေးမှာအဓိကထားဆွေးနွေးတင်ပြဖို့မလေးရှားအစိုးရကိုတိုက်တွန်းနေပါတယ်ရှင
်။မကင်ပြူထွေးပြောပြသွားတာပါရှင်။လေစီးပြေဒုက္ခသည်တွေအရေးဒီမှာပဲရန်နာပြီးတယ်လီဖုန်းခွန်ကောက်ခံမဲ့စနစ်ကိုဒီနှစ်ဗန္ဒာနှစ်မှာတော့ရပ်ဆိုင်းထားမယ်ဆိုတာကိုလည်းပြောပြပေးပါဦးမယ်။မိုဘိုင်းတယ်လီဖုန်းခေါ်ဆိုကကြိုတင်ပေးချေထားတဲ့တံပိုးပေါ်မှာကုန်သွယ်ခွန်900ခန့်နှုန်းကောက်ခံမဲ့စနစ်ကိုဒီနှစ် 2015-2016 ဘန်ဒါနှစ်အတွက်ကောက်ခံခြင်းမပြုဘဲဆိုင်းငံ့ထားဖို့ပြည်ထောင်စုလွှတ်တော်မှအတည်ပြုလိုက်ပါတယ်။လာမယ့် 2016-19 ဘန်ဒါနှစ်ကြမှာသာကောက်ခံသွားဖို့ကိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကပေးပို့ထားပါတယ်ရှင်။
တယ်လီဖုန်းပြောကပေါကုံသွဲကုံ900ခိုင်နှုန်းကောက်ခံမဲ့စနစ်ကိုဒီနှစ် 2015-2016 ဘန်နာနှစ်အတွင်းမှာတင်းလွတ်ခွင့်ပေးဖို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကြန့်ခိုင်ရေးပါတီကအမရဘူရအမတ်ဦးသိန်းထွန်းဦးကပြီးခဲ့တဲ့မေ21ရက်နေ့ကလွှတ်တော်မှာအရေးကြီးအဆိုတင်သွင်းခဲ့တာပါဒီလိုတင်လာတာကိုပြည်ထောင်စုလွှတ်တော်မှာဆွေးနွေးပြီးကန့်ကွက်သူမရှိသဘောတူလက်ခံလိုက်တာဖြစ်ပါတယ်အဆိုရှင်ကတော့နောက်နှစ်မှာဆက်လက်ပြီးအမတ်အနေနဲ့တာဝန်ပေးခြင်းခံရရင်ကုံသွဲလုပ်ငန်းခွင်ဥပဒေကိုစဉ်စဉ်နိုင်ဖို့ဆက်လက်စူးစမ်းသွားမယ်လို့ပြောပါဒီဈေးကုန်သွယ်လုပ်ငန်းခွင်ဥပဒေဟာပြဋ္ဌာန်းထားတာမကြသေးဘူးပြင်ဆင်ပါကလည်းအချိန်ကြာမှဖြစ်တဲ့အတွက်အခုလိုနောက်နှစ်မှဆက်လက်ပြင်ဆင်ဖို့ကြိုးစားတာဖြစ်တယ်လို့လည်းသူကပြောပါတယ
်ကျွန်တော်တို့သာဆက်လက်ပြီးတော့စွတ်တော်ကုသလေအနေနဲ့တောင်းယူရမယ်ဆိုရင်တော့ကျွန်တော်တို့2015ခွန်ကောက်ဆိုင်ရာဥပဒေအခန်း5ကုန်သွယ်လုပ်ငန်းခွင်ဆိုတဲ့အခန်း317ကျွန်တော်တို့ပုံမှန်ကွဲစလုံးရဲ့ဇယားမှာကျွန်တော်အချက်ချက်အနေနဲ့ကျွန်တော်ထပ်မံထည့်လိုက်ပြီးတော့ဥပဒေမပြင်းမကျဉ်ဥပဒေပြင်းမှသာလေရင်အခွန်ကောက်တော့ခံရမယ်ဆိုတဲ့ဟာမျိုးကိုကျွန်တော်တို့ဒါပြင်ပြီးတော့လုပ်မယ်ဆိုတဲ့ဟာကိုရည်ရထားပါတယ်ဗျ
အစိုးရဘက်ကထုတ်ပြန်ကြေညာချက်အရမြမဆက်သွယ်ရေး MPD, Oridu, Telinor စတဲ့ဖုံးငွေဖြည့်ခတ်တွေကိုဝယ်ယူသုံးစွဲပါကကုန်သွယ်ကုန်900ခိုင်နှုန်းကောက်ခံမယ်လို့ထုတ်ပြန်ထားပြီးအခွန်ကောက်ခံမှုအရဖုံးငွေဖြည့်ခတ်1000ဘူသုံးသူအနေနဲ့ကုန်သွယ်ကုန်40ချက်3000ဘူသုံးသူအနေနဲ့ကုန်သွယ်ကုန်ငွေကျပ်100ကျော်1000ဘူသုံးသူအနေနဲ့ကုန်သွယ်ကုန်ငွေကျပ်900နီးပါးပေးဆောင်ရမှာဖြစ်တဲ့အတွက်ပြည်သူတွေကြားမှာဝေဖန်မှုတွေရှိနေပါတယ်တီတောင်စုလွှတ်တော်မှာဆက်သွယ်ရေးဒုဝန်ကြီးတောင်းတင်တဲ့ဗန္နာရေးအခွန်ဝင်ကြီးဌာနကပြည်ထောင်စုဝင်ကြီးဦးဝင်းရှိန်တို့ကဒီလိုကောက်ခံတာဟာနိုင်ငံဖွံ့ဖြိုးဖို့နဲ့အခြေခံအဆောက်အဦတွေကိုအစစ်မြင့်တင်ဖို့လိုအပ်တဲ့အတွက်ကောက်ခံရတာဖြစ်ကြောင်းတင်ပြဆွေးနွေးခဲ့တယ်လို့အမရပူရအမတ်ဦးသိန်းထွန်းဦးကပြောပါရယ်ဒီလိုကောက်ခံမဲ့အပေါ်ပြည်တွင်းအခွန်ဦးစည်းဌာနညွှန်ကြားမှုချုပ်ဦးမင်းထွတ်ကတော့အခွန်ဥပဒေအရကောက်ခံရတာဖြစ်ကြောင်းခုလိုပြောပါရယ်တွေ့ပွဲပေါ်
တော့ကျွန်တော်နိုင်ငံမှာတော့ကိုယ်စားလုပ်ငန်းကိုတွေ့ပွဲတူနေပါတယ်ကိုယ်စားလုပ်ငန်းကိုဆိုတော့ကုန်သွယ်လုပ်ငန်းတို့ဖြစ်ရင်ကုန်သွယ်မှုတွေကောက်ရမယ်လို့အမည်ပေးလို့ရှိပါတယ်။ကျွန်တော်တို့ရဲ့ကုန်သွယ်လုပ်ငန်းတို့ဥပဒေပုံမှန်၄မှာကောက်ခံရမယ့်စာက ုံစီပြင်သွင်းမှုတွေပုံစီထုတ်လို့ရောင်းချမှုတွေပုံစီဝယ်ရောင်းချမှုတွေရောင်းချခြင်းတွေမဆောင်မှုလုပ်ငန်းတွေရှိတယ်ဒီမျိုးပေါ့ဟောဖြစ်ပါအဲ့ဒီမျိုးတွေရတယ်ဆိုမဆောင်မှုကပါဆိုအခုဒီသေးတော့ပြန်ဆောင်ရတာပါ
အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာဗညာအောင်မူကတော့ပြည်သူတွေမှာအခွန်ပေးဆောင်ရမှာတာဝန်ရှိပေမဲ့မျှတစွာပွင့်လင်းစွာကောက်ခံဖို့လိုအပ်တယ်လို့လွှတ်တော်မှဆွေးနွေးခဲ့ပါတယ်။ဒီပြင်ခွန်900ခိုင်နှုန်းကိုလည်းလျှော့ချဖို့တင်ပြခဲ့ပါတယ်။ထွန်းထွေးတဲ့အပိုင်းနဲ့ပတ်သက်ပြီးဒေါက်တာဗညာအောင်မူကခုလိုပြောပါတယ်
။ခွန်ကောက်ဆိုတာပြည်သူတိုင်းမှာထမ်းဆောင်ဖို့လိုတယ်အခွန်ကောက်ပေးဖို့လိုတယ်။တန်ရတန်ရနမ်းမြတ်မြတ်တာထိုက်တန်တယ်လို့ပေါ့ပြည်သူတွေမှာကောက်ခွန်ပေးဖို့ဆန္ဒတာဝန်ရှိတယ်အခုရှောင်းတဲ့လူကရှောင်းတယ်နေဆရာနာခုနေတွေကလည်းခွန်ပိုးရှောင်းတာလည်းရှိတယ်နောက်ဒီကနေ့အထိဖြစ်နေတာအများရှိတယ်အခွန်တွေကိုအစိုးရဗန္နာတဲ့ကိုမဝင်တဲ့အခွန်တွေအများကြီးရှိတယ်မြမြတတလို့ပွေးလင်းမြင်သာလို့မမကန်ကန်လို့အဲအဲ့ဒါဆွေးနွေးတယ်အဲ့တော့အခုကောက်တဲ့ဒီ900ခိုင်နှုန်းဆိုများလွန်းနေဆိုရင်တော့ဟုတ်တယ်ရခိုင်နှုတ်တော့မဟုတ်နှစ်ရခိုင်နှုတ်အဲ့လောက်တော့ယူသင့်ပါတယ်အဲ့ဒါဆွေးနွေးတယ
်လက်ရှိမှာတယ်လီဖုန်းပြောကအပေါ်ကုံသွဲကွန်900ခိုင်နှုတ်ကောက်ခံမဲ့စနစ်ကိုနောက်နှစ်မှကောက်ခံရန်ရွှေ့ဆိုင်းလိုက်တာကြောင့်လာမယ့်ဇွန်တရက်နေ့မှာကောက်ခံမှာမဟုတ်တော့ပေမဲ့နောက်နှစ်ပဲအချိန်မှာကောက်ခံမလဲဆိုတော့ကိုတော့အစိုးရဘက်ကတိကျစွာထုတ်ပြန်ထားခြင်းမရှိဘူးလို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်
ရရှိမယ်ခင်ဗျာလာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်ဖို့အတွက်တနိုင်ငံလုံးကိုကူစားပြုတဲ့နိုင်ငံရေးပါတီတွေရှိတယ်လို့ပဲတိုင်းသားဒေသအသီးသီးမှာတိုင်းသားလူမျိုးတွေကိုကူစားပြုတဲ့တိုင်းသားပါတီတွေလည်းရှိနေပါတယ်ဒီတိုင်းသားပါတီတွေဟာသူတို့ရဲ့ဒေသအသီးသီးမှာနိုင်ငံရေးပါတီကြီးတွေနဲ့ရှင်ပြိုင်ရမယ့်အနေအထားရှိနေတာမလို့ဒီတိုင်းသားပါတီတွေရဲ့အလားအလာနဲ့ရှေ့နိုင်ငံကြီးမှာသူတို့ရဲ့အခမ်းကဏ္ဍဘယ်လိုဖြစ်လာမလဲဆိုတာကိုဒီလာမယ့်စနေညပိုင်းတဲ့လီလိုက်အစီအစဉ်မှာဆွေးနွေးဖို့အစီအစဉ်ထားပါတယ်ပါဝင်ဆွေးနွေးမိမြလူရတရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလို့တဲ့မိမိတို့မိမြလူရတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825954ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြမယ်တရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ပြည်ရခိုင်နယ်ထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေလံစီစဉ်တွေကိုစနေနဲ့အင်္ဂါညပိုင်းတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုဆက်ပြီးပြောပြပေးပါဦးမယ်။ပြည်ပခန့်တွေရှိနေတဲ့ကွန်ဂိုနိုင်ငံလိုနိုင်ငံမျိုးတွေမှာစစ်ကောင်းဆောင်တွေဟာလက်နက်ဝယ်ယူဖို့အတွက်ဓာတ်သတ္တုတွေကိုမကြကနအရောင်းချကြပါတယ်။ဒါကြောင့်မို့လို့စစ်မှုလုပ်ငန်းရှင်တွေအနေနဲ့သူတို့ဝယ်ယူရောင်းချနေမှုတွေကြောင့်ပြည်ပခန့်တွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပိုးပြီးတော့စိုးဝါမသွားစေဘူးဆိုတာကိုတက်သေးပြရမယ်။ဥပဒေကြမ်းတရက်ကိုဒီသတင်းပတ်အတွင်းဥရောပဥပဒေပြုအမတ်တွေကမဲပေးခဲ့ကြပါတယ်။ Henry Rushworth လန်ဒန်ကနေသတင်းပေးပို့ချက်ကိုတော့ကိုငိမ့်ချန်းကပြောပြပါမယ်ရှင်။
နောက်ဆုံးပေါ်ဖုန်းတွေကွန်ပျူတာလပ်တော့တွေလုတ်တဲ့နေရာမှာသုံးတဲ့ခဲမဖြူအဖြိုက်နဲ့တက်တလန်ရွှေအစရှိတဲ့ဓာတ်သတ္တုတွေကိုအာဖရိကမှာအဓိကတူးဖော်ပြီးသူတို့ကိုသွေးစွန်းနေတဲ့သတ္တုတွေလို့ခေါ်ကြပါတယ်ဒီသတ္တုတွေရောင်းချလို့ရတဲ့အမြတ်စွန်းတော်တော်များများကိုစစ်ဘရင်တွေကယူနေတာပါလို့နိုင်ငံတကာလူငိမ့်ချမ်းသာခွင့်အဖွဲ့ကLucy Graham ကပြောပါတယ်
Places like the East DRC Central Africa
Africa လေပိုင်းနိုင်ငံနဲ့ကွန်ဂိုနိုင်ငံအရှေ့ပိုင်းနေမှာဆိုရင်လက်နက်ကိုင်ပြည်သူစစ်တွေကဒီသတ္ထုတွေကိုတူးဖော်ရောင်းချပြီးတော့လက်နက်နဲ့ကြီးစံတွေဝယ်တာပါကမ္ဘာဈေးကွက်ထဲကိုဒီသတ္ထုတွေရောက်လာပြီးတော့ကျမတို့နေစဉ်သုံးပစ္စည်းတွေမှလည်းပါပါတယ်အခုလက်ရှိမှာတော့ဥရောပကုမ္ပဏီတွေအနေနဲ့သူတို့ထုတ်ကုန်မှာသုံးတဲ့သတ္ထုတွေဘယ်ကလာတယ်လဲဆိုတာစစ်ဆေးစရာမလိုပါဘူ
းဒါဟာအခုချိန်မှာပြောင်းလဲတော့မှာပါပြီးခဲ့တဲ့ဗုဒ္ဓဘူးနေကဥရောပကုမ္ပဏီတွေအနေနဲ့သူတို့တင်သွင်းအသုံးပြုမဲ့ဓာတ်သတ္တုတွေပြိပခါတွေလူအခွင့်အရေးချိုးဖောက်မှုတွေကိုဖြစ်ပွားအောင်ထောက်ပံ့တာမျိုးမဖြစ်အောင်စစ်ဆေးရမယ်ဥပဒေကြမ်းတရက်ကိုဥရောပပါလီမန်ကမဲပေးဆုံးဖြတ်ခဲ့ပါတယ်ဒီဥပဒေဟာကွန်ဂိုနဲ့အိမ်နီးချင်းနိုင်ငံတွေကထွက်တဲ့သတ္တုတွေကိုသုံးမယ်ဆိုရင်စီကံကြီးကြပ်သူတွေကိုအသိပေးရမယ်ဆိုတဲ့အမေရိကန်ရဲ့ Dofrank ဥပဒေအပေါ်မှာနမူနာယူထားတာပါပြင်သစ်ဥပဒေပြုအမတ်မာရီအရိနာကဒီဥပဒေကြမ်းကိုထောက်ခံကြောင်းအခုလိုပြောပါဗျ
Et contrairement à ce que dit ma collègue madame de Sarnez,
dit Dot Frank Ubrega muyin tholok te nainga ma apyang le re mya ji phit se khe ba de. A chain naw yu ya ba me to tat mu re mya ji phit se ba de.
Africa tai ga data gan si bwa ye ko a mya ji thi kai nai ne so bi Europa Ubre pyu amat tor tor mya mya ga so yin chang pyo ja bi.EU နိုင်ငံတကာကုန်သွယ်ရေးကော်မရှင်နာမင်းကြီးဆစ်ဆီလီယာမန်စထရွန်ကအဲ့ဒီတဲကတယောက်ပ
ါ We do run a high risk of further disruption
နိုင်ငံကဈေးကွက်ကိုနှောက်ယှက်ပေးတယ်လို့ဖြစ်ပြီးတော့အာဖရိကကိုဈေးကွက်ထဲကထုတ်လိုက်တယ်လို့ဖြစ်သွားနိုင်ပါတယ်နောက်ပြီးနိုင်ငံတစ်ခုချင်းစီကိုပြစ်မှတ်ထားတာဒါမှမဟုတ်အာဖရိကတိုက်တစ်ခုလုံးကိုနှိမ့်ချတယ်လို့ဖြစ်သွားနိုင်ပြီးတော့ကုန်သွယ်ရေးလမ်းလွဲသွားတာကြောင့်မူရင်းထုတ်လုပ်တဲ့နိုင်ငံမှာဓာတ်တတုဈေးကျသွားတာမျိုးဖြစ်နိုင်ပါတယ်
အခုလိုဝယ်ယူတဲ့လမ်းကြောင်းကိုပါကြီးကြပ်ရမယ်ကိစ္စကိုဥရောပဆက်မှုလုပ်ငန်းတွေကအကြီးအကျယ်ဆန့်ကျင်ကြပါတယ်လို့နိုင်ငံတကာလူငင်းချမ်းသာကွင်အဖွဲ့ကြီးကပြောပါတယ
် I can't overstate enough what a groundbreaking
အခုလိုဆလိုက်တဲ့ခြေလှမ်းဟာဘလောက်အရေးကြီးတယ်လဲဆိုတာပြောမပြတတ်အောင်ပါပဲပြီးခဲ့တဲ့နှစ်အဲ့ဒီဥပဒေကိုအစိုးတင်သွင်းတုန်းကဘယ်သူတိုက်တွန်းချက်မှမပါခဲ့ပါဘူး
အခုလိုကြီးကြပ်ရမယ်စနစ်ကိုဥရောပတမကအဖွဲ့ဝင်တနိုင်ငံချင်းစီကလေးလာဆန့်စစ်ရမယ်အခြေအနေကိုရောက်နေပါပြီစီးပွားရေးလုပ်ငန်းကြီးတွေကိုဥရောပတမကကပေးလိုက်တဲ့အသည့်ကတော့နောက်ဆုံးမော်နီးပညာတွေကရတဲ့အမျက်အစွန်းတွေဟာစစ်ပွဲတွေကနေရတာမျိုးမဖြစ်သင့်ဘူးဆိုတာမျိုးဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်ခင်ဗျာ
ကိုငိမ့်ချံပြပြပေးသွားတာပါအခုကျမတို့အတန်လှည့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုလည်းရေဒီယိုအစီအစဉ်ပြပြချင်း Mobile Phone တွေကနေပြီးတော့နောက်ဆုံးလွှင့်အစီအစဉ်ဆိုတဲ့ခေါင်းစဉ်အောက်ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ကြာသပတေးနေ့ညနေဘက် VO အစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်ရှင်နောက်နှစ်နာရီကြာထုတ်လွှင့်တဲ့အခါမှာတော့ကျမရေးဥအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါလိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနိုင်စေနိုင်ကြပါရဲ့ရှင်အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကတလဲကြီးညာပေးပါဦးမယ်ရှင
်ကမ္ဘာပေါ်လုံးဖွဲ့ချုပ် FIFA အစဉ်မြင်ရရှိတွေပေါ်အကျဉ်းဖြတ်ချဆမှုနဲ့စတင်စုံစမ်းစစ်ဆေးနေပြီဖြစ်တဲ့အကြောင်းအမေရိကန်နဲ့ဆွစ်ဇာလန်နိုင်ငံတို့ကကြီးညာခဲ့ပြီးနောက်မှာပဲဖွဲ့ချုပ်တွင်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ငွေကြေးထောက်ပံ့ကူညီနေတဲ့ဖွဲ့စည်းတွေကတောင်းဆိုလိုက်ကြပါတယ်အချင်းပြေချစားမှုတရားမဝင်ငွေကြေးလွှဲပြောင်းမှုငွေမဲခွာချမှုတွေပါဝင်စွဲချက်မြောက်များနဲ့ FIFA အစိုးရရဲ့ရရှိ14ယောက်ကိုတရားဆက်ဆိုလိုက်ကြောင်းအမေရိကန်တရားရေးဝန်ကြီးဌာနကမနေ့ကကြေညာခဲ့ပြီးနောက်မှာပဲ credit ကြွေးကပ်လုပ်ငန်းဖြစ်တဲ့ Visa, Coca-Cola Company, Adidas စတဲ့ကုမ္ပဏီတွေရဲ့တုံ့ပြန်ဝေဖန်မှုတွေထွက်ပေါ်လာခဲ့တာပါရုရှားသမ္မတဗလာဒီမီယာပူတင်ကတော့ FIFA ရရှိတွေပေါ်အမေရိကန်ကတရားဆက်ဆိုလိုက်တဲ့လို့ရတာကမ္ဘာပေါ်ကတခြားနိုင်ငံတွေပေါ်တရားရေးဩဇာအာဏာချက်တွေမှုအမေရိကန်ရဲ့ကြိုးပမ်းမှုဖြစ်တယ်ဆိုပြီးဒီကနေ့မှာပဲဝေဖန်လိုက်ပါတယ်IS is an situation in attack နေတဲ့ IRS ရဲ့ထောက်ခံသူတပ်ဖွဲ့တွေကိုလေ့ကျင့်သင်တန်းပေးပြီးလိုအပ်တဲ့ပစ္စည်းကိရိယာတွေပေးရနိုင်မယ့်နည်းလမ်းတွေကိုအမေရိကန်စစ်ဘက်ဆိုင်ရာအရာရှိတွေရှာဖွေနေကြတဲ့အကြောင်းကာဝေးဝန်ကြီး Ash Carter ကပြောဆိုလိုက်ပါတယ်။ UN နိုင်ငံဘက်ကရက်မြို့တော်နောက်ဘက်အန်ဖာပြည်နယ်မြို့တော်ကိုစစ်သွေးကြွတွေမကြသေးခင်ကတင်ပက်လိုက်တဲ့ဖြစ်ရပ်ကိုကြည့်မယ်ဆိုရင်မြေပြင်တိုက်ပွဲတွေမှာတိုက်ရိုက်ခိုက်ရရှိတဲ့လက်တွဲဖက်တွေလိုအပ်နေတယ်ဆိုတာပြသနေတဲ့အကြောင်းဝန်ကြီး Carter ကဒီကနေ့ပဲပြောဆိုလိုက်တာပါ။ထိုင်းနိုင်ငံနဲ့နယ်ဇာနီမလေးရှားနိုင်ငံတောရင်းတနေရာကလူစီလောင်းတွေကိုမြုပ်နှံထားရနေရာမှာလူပေါင်း139ရောက်ကိုမြုပ်နှံခဲ့တဲ့ထောက်ထားတွေတွေ့ရတဲ့အကြောင်းမလေးရှားပြည်ရဲ့ဝန်ကြီးဌာနဒုတိယဝန်ကြီးကပြောဆိုလိုက်ပါတယ်။ယင်းနေ့ချင်းမှာလူစီလောင်းတစ်လောင်းထက်ပိုမြုပ်နှံထားနိုင်တယ်လို့အစိုးရမှတန်တရားဖြစ်ခဲ့ကြပေမဲ့တယောက်ချင်းစီမြုပ်နှံထားတာကိုသာတွေ့ခဲ့ရတဲ့အကြောင်းဒုဝန်ကြီး1992 2ခုချာဖာကဒီကနေ့ပဲတင်ဆက်တွေကိုပြောခဲ့တာပါ။လူမောင်ခိုးသူတွေမြုပ်နှံခဲ့တယ်လို့တန်တရားရှိနေကြတဲ့အလောင်းတွေကိုမွတ်စလင်ထုံးနှံဆင်လာတဲ့အဝတ်ဖြူတွေနဲ့ပတ်ပြီးမြုပ်နှံထားတာကိုတွေ့ရတယ်လို့လည်းဒုဝန်ကြီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာဖြစ်ပါတယ
်။သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်မှုကကိုအောင်အောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ internet ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.